မနက်ကမှကျူးလွန်ထားတဲ့ကြီးမားပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်ပြည်မှုကျူးလွန်သူတွေကိုICCခုံရုံးတာမမို့နိုင်ငံတကာတရားစီရင်မှုဆိုင်ရာတရားရုံးကနေစီရင်ချက်ချမှတ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလူမျိုးတွန်းတပ်ဖြတ်မှုဟန်တာရေးဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ်အဒမဒီယန်ကပြောလိုက်ပါတယ်လူမျိုးတွန်းတပ်ဖြတ်မှုဟန်တာရေးဆိုင်ရာသဘောတူစာချုပ်အနှစ်90ပြည့်အထိမ ာမြန်မာအပါအဝင်သဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံပေါင်း149နိုင်ငံရှိနေပြီးလက်မှတ်မထိုးရသေးတဲ့နိုင်ငံပေါင်း45နိုင်ငံရှိနေတာပါ။ဒါကြောင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးလက်မှတ်ရေးထိုးထားတဲ့စာချုပ်ကြီးတစ်ခုဖြစ်လာဖို့စက်တင်ဘာလ19ရက်နေ့ဗုဒ္ဓဖူးနေ့ကပြုလုပ်တဲ့အထူးသတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအထူးကိုယ်စားလှယ်အက်ဒမာဒီယန်ကမေတ္တာရက်ခံခဲ့ပါတယ်။ဒါအပြင်လက်မှတ်ရေးထိုးထားတဲ့နိုင်ငံတွေတဲ့စာချုပ်မှာပြဋ္ဌာန်းထားတဲ့အတိုင်းလိုက်နာခြင်းမရှိတဲ့အခြေအနေတွေကိုလည်းသူကထောက်ပြခဲ့ပါတယ်။အထူးသဖြင့်ကုလသမဂ္ဂအဖွဲ့ဝင်လည်းဖြစ်စာချုပ်မှာလက်မှတ်ရေးထိုးထားတဲ့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရိုဟင်ဂျာတွေစုလိုက်ပြုံလိုက်ထွက်ပြေးခဲ့ရတဲ့ရက်ဆက်ကြမ်းကြုတ်တဲ့မြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေကိုစုံစမ်းခဲ့တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာကိုအက်ဒမာဒီယန်ကအခုလိုနမူနာပေးပြောဆိုသွားပါတယ်။
Today, we have just received the report of the independent expert group appointed by the Human Rights Council on Myanmar.
လူ့ကိုယ်ရေးကောင်စီကခန့်တဲ့တရားလွတ်လပ်တဲ့အချက်လက်ရှာဖွေရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာကိုဒီကနေ့ကျွန်တော်တို့လက်ခံရရှိပါတယ်။သူတို့ခြုံငုံသုံးသပ်ချက်ဘယ်လိုချခဲ့တယ်လဲဆိုတာလည်းသိပြီးသားဖြစ်မှာပါ။အဲ့ဒီမှာဖြစ်ဖြစ်ခဲ့တာဟာလူမျိုးတွန်းတပ်ဖြတ်မှုလို့သူတို့ကပြောထားပါတယ်။ဒါကိုဒီနေ့ကျ ICC ဒါမှမဟုတ်တခြားနိုင်ငံကတရားရုံးကစစ်ဆေးပြီးမြန်မာနိုင်ငံမှာကျူးလွန်ခဲ့တဲ့ဒီပြစ်မှုတွေအတွက်ဥပဒေအရသတ်မှတ်ခေါ်ဆိုပေးနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
် ICC ရှေ့နေချုပ်ဖီတိုဘန်ဆိုတာကတော့ရိုဟင်ဂျာတွေအတင်းကျပ်မောက်ထုတ်ခဲ့တဲ့ဆိုတဲ့မြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေကိုစတင်ပနာမလေလာသုံးသပ်တော့မှာဖြစ်တယ်လို့အင်္ဂါနေ့ကပြောကြားခဲ့ပါတယ်2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကနယ်စပ်လုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ရဲ့တံပြန်နယ်မြေရှင်းလင်းမှုစစ်ဆင်ရေးအတွင်းရိုဟင်ဂျာရွာတွေကိုမီးရှို့တာအရက်သားတွေကိုစုလိုက်ပြုံလိုက်တပ်ဖြတ်တာအတင်းအဓမ္မပြုကျင်တာနေရက်ကနေအတင်းကျပ်မောက်ထုတ်တာစတဲ့ကြီးမားပြင်းထန်လာတဲ့ဖိနှိပ်မှုတွေရှိခဲ့ကြောင်းဆွဆဲချက်တွေရှိခဲ့ပြီးရိုဟင်ဂျာ9သိန်းကျော်တစ်ဖက်အိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရပါတယ်ဒီအခြေအနေဟာဒေသရင်းပါဝင်နိုင်ငံတကာရဲ့လုံခြုံရေးနဲ့ငြိမ်းချမ်းရေးကိုထိခိုက်စေခဲ့တဲ့ထင်ရှားတဲ့ဥပမာအဖြစ်ကုလသမဂ္ဂအထူးကိုယ်စားလှယ်ကသတင်းတောက်တွေကိုအခုလိုပြောပါတယ
် And when I said threat to international peace and security, you certainly would agree with me that what we have been witnessing recently in Myanmar may constitute certainly a threat to international peace and security. We have seen such mass exodus.
နိုင်ငံငါငင်းချင်းရဲ့လူမျိုးရေးကိုချင်းချောက်ရရောက်စီတယ်လို့ပြောတာမှာမကြသေးမီကမြန်မာနိုင်ငံမှာကျွန်တော်တို့တွေ့ခဲ့ရတာဟာနိုင်ငံငါငင်းချင်းရဲ့လူမျိုးရေးကိုအန်ဒရယ်ဖြစ်စီတယ်လို့ပြောနိုင်ပါတယ်မြန်မာနိုင်ငံကလူတွေအစုလိုက်အပြုံလိုက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလွန်ခဲ့ကြတာပါအခုလဲဆက်လက်ထွက်ပြေးနေကြသေးပါအခုအချိန်မှာအရင်ကတည်းကအကြမ်းဖက်မှုအဆင့်ကလျော့သွားတယ်လို့တော့ဆိုနိုင်ပါတယ်ကျွန်တော်တို့အနေနဲ့ဒီလိုမျိုးဖြစ်ရပ်တွေကိုဟန်တားဖို့ပေးထားတဲ့ဂရီတွေကိုမတည်နိုင်ခဲ့ဘူးလို့ဆိုရမှာပါနောင်ဘယ်တော့မှမဖြစ်စေရဘူးလို့ဆိုခဲ့ပေမဲ့ထပ်ခါဖြစ်နေတာတွေ့ရပါတယ်
ဒါအပြင်လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ခဲ့တဲ့နိုင်ငံတွေရဲ့အရေးနဲ့ပတ်သက်လို့တာဝန်ရှိတဲ့စစ်ကောင်ဆောင်တွေပြစ်မှုကျူးလွန်သူတွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာစစ်ဆေးဖို့ဆုံးဖြတ်ချက်ပေးရတဲ့လုံခြုံရေးကောင်စီရဲ့အခန်းကဏ္ဍကိုလည်းလူမျိုးတုံးတပ်ဖြတ်မှုဟန်တားရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကဝေဖန်ခဲ့ပါတယ်လုံခြုံရေးကောင်စီဟာဗီဒီယိုအာဏာရှိနေတဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံကြီးတွေရဲ့နိုင်ငံရေးအရာအသုံးချခံနေရတဲ့အဖွဲ့အစည်းဖြစ်နေတယ်လို့လည်းသူကပြောပါဗျ။မြမအရေးဆိုရင်လည်းလုံခြုံရေးကောင်စီအနေနဲ့အခုချိန်ထိထိထိရောက်ရောက်မလုပ်နိုင်သေးဘူးလို့အက်ဒမာဒီယန်ကဆိုပါတယ
်။ Like today for instance the case of Myanmar, why not to make sure that the Security Council, where I should say hopefully for the first time ever, issued a statement on Myanmar.The first time ever send a delegation of members of the council to visit Myanmar and
လူမျိုးရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ပထမဆုံးအကြိမ်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။လူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ကိုမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဆက်လုပ်ခဲ့ပါတယ်။အဲဒီကပြန်လာပြီးကိုယ်စားလှယ်အများစုကတိတ်ကိုအံ့အားသင့်တွန်းလွှတ်ခဲ့ကြပါတယ်။ဒါပေမဲ့အခုထိဘယ်လိုမှအရေးယူဆောင်ရွက်ခြင်းမရှိသေးပါဘူး။မြန်မာနိုင်ငံမှာပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးအရေးယူခြင်းမရှိသေးပါဘူး။
1945 ခုနှစ်ကုလသမဂ္ဂ1945ခုနှစ်ကုလသမဂ္ဂကိုစတင်ဖွဲ့စည်းပြီး3နှစ်အကြာ1948ခုနှစ်မှာချုပ်ဆိုနိုင်ခဲ့တဲ့ကုလသမဂ္ဂလူ့အခွင့်အရေးကြေညာစာတမ်းသဘောတူညီချက်နဲ့လူမျိုးတုံးတစ်ဖြတ်မှုဟန်တားကာကွယ်ရေးဆိုင်ရာသဘောတူညီချက်စာတာတွေဖြစ်ပါတယ်။အခုလိုနှစ်80ပြည့်မြောက်တဲ့အချိန်မှာလက်မှတ်ရေးမထိုးထားတဲ့နိုင်ငံတွေလက်မှတ်ရေးထိုးကြဖို့နဲ့လက်မှတ်ရေးထိုးထားတဲ့နိုင်ငံတွေအနေနဲ့လည်းပြဋ္ဌာန်းချက်တွေအတိုင်းလိုက်နာအကောင်အထည်ဖော်ဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကအခုလိုတိုက်တွန်းသွားပါတယ
် Of course prevention of genocide requires more than ratifying the genocide convention but by ratifying the convention states are sending an important signal
တကယ်တော့လူမျိုးတွင်းတပြတ်မှုကိုဟန်တားကာကွယ်နိုင်မှုကစာချုပ်ကိုလက်မှတ်ရေးထိုးရုံနဲ့မလုံလောက်ပါဘူးစာချုပ်ကိုလက်မှတ်ရေးထိုးတဲ့အတိပဲကနိုင်ငံတွေအနေနဲ့သူတို့နိုင်ငံအတွင်းမှာရောနိုင်ငံတကာမှာပါဘယ်နေရာမှာမဆိုဒီလိုမျိုးပြစ်မှုတွေကိုတီးခံမှာမဟုတ်ဘူးလို့ဂရိပေးရရောက်ပါတယ
်။အနှစ်80ပြည့်လူမျိုးတုံးတပ်ဖြတ်မှုဟန်တားကာကွယ်ရေးဆိုင်ရာသဘောတူစာချုပ်အထိမ့်မဲ့အခမ်းအနားကိုတော့စက်တင်ဘာလ25ရက်နေ့ကနေ28ရက်နေ့အထိနယူးယောက်ကုလသမဂ္ဂဌာနချုပ်မှာမနေ့ကဖွင့်ပွဲအခမ်းအနားကျင်းပခဲ့တဲ့83ကြိမ်မြောက်အထွေထွေညီလာခံမှာပြုလုပ်မှာဖြစ်ပါတယ်ရှင်။